နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့ Writers သတင်းတောက်2ဦးဟာသူတို့ကိုချင်းဆိုတဲ့ရဲနှစ်ဦးကပေးတဲ့စာရွက်စာရင်းတွေကိုယူဆောင်ပြီးဆိုင်ကအထက်အသင့်ဆောင်ဆိုင်နေတဲ့ရဲတွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတာဖြစ်တယ်လို့ဖမ်းဆီးခံသတင်းတောက်မိသားစုဝင်တွေကပြောပါတယ်သတင်းတောက်တွေနဲ့စကားပြောခွင့်ရခဲ့တဲ့မိသားစုဝင်တွေရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကဆက်ပြီးပြောပြမှာပါရှင်
ဖန်စီခံထားရတဲ့ writer သတင်းတောက်နှစ်ဦးကိုဒီဇင်ဘာ28ရက်နေ့ကအင်းစိန်အကျဉ်းတောင်မှာမိသားစုတွေတွားရောက်တည်ဆုံချိန်မှာအခုလိုဖန်စီခံသတင်းတောက်တွေကပြောဆိုခဲ့တာဖြစ်တယ်လို့သူတို့မိသားစုဝင်တွေကပြန်ပြောပြတာဖြစ်ပါတယ
်ဒီနေ့ရောက်ကသူတို့လက်ထဲကိုစာလေးနှစ်လိပ်ထည့်လိုက်တယ်ပုံမောင်းစီမှာတလေးဘွားလုံးရဲ့လက်ထဲကိုတစ်လိပ်ထည့်လိုက်တယ်ထည့်ပြီးတော့ဘာလုံးကဟိုဖတ်ကြည့်မယ်လဲဆိုတော့ဓာတ်ပုံရိုက်ချင်ရိုက်တဲ့ဆိုတော့ဘာလုံးကပြောတယ်ဓာတ်ပုံရိုက်ဖို့အဆင်မပြေဘူးတဲ့မှောင်နေတယ်ဆိုတော့ရရတာအဆင်မပြေဘူးဆိုတော့ဖွင့်ကြည့်မယ်လို့တဲ့အချိန်ညာသူကဖွင့်မကြည့်ပါနဲ့တဲ့အိမ်ကိုပဲယူသွားလိုက်အိမ်ရောက်မှပဲဖွင့်ကြည့်လိုက်တော့လို့ပြောတဲ့အတွက်ဘာလုံးကအဲ့စာလေးထဲမှာဘာတွေရှိနေလဲဘာလဲဆိုတာသူတို့လုံးဝမသိဘူးအဲ့ရဲမြောက်ကအဲ့စာလေးနှစ်လိပ်ပေးပြီးရတယ်သူတို့ပြန်ထွက်တယ်ထွက်သွားတယ်ပေါ့နော်သူတို့ထားခဲ့ပြီးတော့အဲ့တော့သူတို့ကအဲ့စာလေးနှစ်လိပ်ယူပြီးတော့ပတ်စံရှင်းပြီးတော့ဆိုင်အပြင်ကိုထွက်တဲ့အချိန်မှာပဲချက်ချင်းနောက်ကနေရဲ9ယောက်10ယောက်လောက်ကနောက်ကနေသူတို့ချုပ်ပြီးတော့ချက်ချင်းလက်ထိတ်ခတ်ပြီးတော့ဖမ်းသွားတယ်တဲ့ထောက်ချက်ရဲ့ချမ်းအိုးတဲ့စားတော့ဆိုင်အပြင်မှာအဲ့စာလေးနှစ်လိပ်ဘာမှမသိတဲ့စာလေးနှစ်လိပ်ကိုကင်ပြီးတော့လုံးဝဖွင့်မကြည့်ရသေးဘဲနဲ့ပြန်ထွက်တဲ့အချိန်မှာပဲဖန်စီထိန်းသိမ်းခံလိုက်ရတဲ့အနေအထားမှသူဖြစ်သွားတာပေါ့နော
်ဖန်စီခံထားရတဲ့တရင်တော့ကိုအလုံးပြောဆိုခဲ့တာကိုဇနီးတဲ့မပန်းဣမွန်ကဒီဇင်ဘာ28ရက်နေ့ကရန်ကုန်မြို့မြမဂျာနယ်လစ်ကွန်ရဲ့ရုံးခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပြခဲ့တာဖြစ်ပါတယ်ရိုက်တာသတင်းဌာနကသတင်းတော့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကအမှတ်3အဝေးပြေးလမ်းမှာနိုင်ငံတော်လို့ဝက်ချက်အဥပဒေပုံမှန်နဲ့ဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်။သူတို့နဲ့အတူရခိုင်ပြည်နယ်မြင်းလွတ်ရဲစခန်းကမြေပုံကျန်းတစ်ခုနဲ့အမှတ်8လုံခြုံရေးတပ်ဖွဲ့ခွဲရဲ့ကုကဲနယ်မြေမှာရှိနေတဲ့ကျေးရွာတွေမိလောင်ပျက်စီးတဲ့အခြေအနေနဲ့လူနေထိုင်တဲ့အခြေအနေတွေကိုဖော်ပြထားတဲ့စာရွက်စာတမ်းတွေကိုတင်ဆက်ထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွစ်ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲသတင်းတော့နှစ်ယောက်ဖမ်းဆီးခံလိုက်ရတာကြောင့်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တွက်ဆမှုတွေရှိနေခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့ကိုကျော်စိုးဦးကနှိပ်စက်ခံရတာမရှိပေမဲ့အခုလိုဖမ်းဆီးခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိသေးသလိုဖမ်းဆီးခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပြီးသတင်းတောက်တွေအနေနဲ့တတိထားနေကြဖို့မှားလိုက်တယ်လို့ထောင်ဝင်းစာတွေ့ခဲ့တဲ့သူညီမမညူညူကအခုလိုပြောဆိုခဲ့ပါတယ
်။ကိုမတဲ့အပေါ်မှာဘသူမှမရှိဘူးဆိုလို့ရှိရင်တော့သူပြန်ရောက်လာလိမ့်မယ်ဆိုရင်စကားကိုညီမပြောလိုက်ပါတယ်။ပြီးတော့ဒီသတင်းလောကကလူတွေသူငွေချင်းအပေါင်းအသင်းအကုန်လုံးကလေသူကအကုန်လုံးတတိနဲ့နေကြဖို့ဘာဖြစ်ဖြစ်အသေးမောလေးရစားဘသူမှမပေါ်ရော့ဖို့အဲ့လိုမှားလိုက်ပါတယ်တမီး
တဲ့နောက်နှစ်ဦးနဲ့အတူဒီစာရွက်စာရွက်နေပေးခဲ့တဲ့ရဲဝင်တဲ့နှစ်ဦးကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့အစိုးရကတော့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီရဲဝင်တဲ့တွေဟာအခုသတင်းထောက်တွေနဲ့တွေ့ဆုံခဲ့တဲ့သူတွေဟုတ်မဟုတ်ဆိုတာရောရဲဝင်တဲ့နှစ်ဦးကိုဘလို့အေးအေးယူတယ်လဲဆိုတာကအခုချိန်ထိတသက်ကွယ်ကွယ်မသိရသေးပါဘူး။သတင်းနောက်နှစ်ဦးကိုတရားရုံးထုတ်ခေါ်လာချိန်မှာလည်းရဲဝင်တဲ့နှစ်ဦးမပါတာကြောင့်သူတို့ကိုဘလို့ချုပ်နှောင်ထိန်းသိမ်းထားတယ်လဲဆိုတာလည်းအတိအကျမသိရပါဘူး။ဒါကြောင့်လေဒီရဲတွေနဲ့ပတ်သက်ပြီးမေကွန်ထုတ်စရာတွေရှိနေတယ်လို့သတင်းနောက်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုပါတယ်အစိုးရဆွဆွဲထားသလိုနိုင်ငံလုံးကျုံရေးနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုဒီရဲဝင်တဲ့နှစ်ယောက်စီကနေသတင်းတောက်တွေကအပေးယူလုပ်ပြီးယူဆောင်ခဲ့တာမျိုးမရှိခဲ့ဘူးလို့လဲသူရဲ့ရှေ့နေကအခုလိုပြောဆိုခဲ့ပါတယ
်ချိန်ဟိုပုံဆက်တယ်ပုံဆက်ပြီးတော့လာပါဦးခေါ်တယ်ခေါ်လို့ပြောသွားတယ်ကိုရောက်တော့မှအာစာလိတ်ကိုဆုံးပြီးတော့သူတို့ကိုယ်တိုင်အားနေတယ်ဘာကြောင့်ဒီဟာကိုပြေးသလဲပေါ့နော်ဘာဘာအဲ့ဒီကဘာပြေးမဲ့အသိချက်လဲမရှိဘူးလမ်းခေါ်တယ်အဲဒီမလာလို့တော့မရဘူးလားမယ်ပေါ့လို့ခေါ်တယ်ခေါ်လို့သွားတယ်
မြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့ဝင်ဦးစေယားလှိုင်ကတော့လက်ရှိအဖမ်းခံရတဲ့သတင်းသမားတွေဖမ်းဆီးခံရမှုဟာတုံသက်သူအချုပ်ပြောတဲ့အကွက်စင်ဖမ်းဆီးတာမျိုးဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်
။ကွန်မီကတော့တဖြည်းဖြည်းနဲ့ဒီဗီဒီယိုလွတ်ခွင့်ကကြာဆုံးလာပြီးတော့သတင်းတော်တွေပူပူချိတ်ချောက်ခံရတယ်။တက်မတော်ဟောက်မှာရှိနေတဲ့ PDA လို့အဖွဲ့အစည်းတွေပေါ့နော်။တို့ကအစကျွန်တော်တို့ရင်မှုဖို့စူးစမ်းတယ်။ကျွန်တော်ယုံကြည်တာတော့ကျွန်တော်ပြင်လာကတော့သူတို့မသိစေချင်တဲ့တစ်ခုခုကိုသတင်းစာဆရာတွေကဖော်ထုတ်ဖို့အများနဲ့စူးစမ်းနေတယ်လို့သူတို့ကယူဆပုံရပါတယ်။ကြောင်လို့ကျွန်တော်တို့ခုနပြောတဲ့ဒီကိစ္စကိုရန်ရှင်းနေဟိုတယောက်လုံးကထောင်ဖမ်းခံတာပေါ့နော်
ဖမ်းဆီးခံတင်းသမားနှစ်ဦးကို အစိုးရဘက်ကတည်င်းနှစ်ပတ်ကြာကြာစစ်ဆေးမှုတွေလုပ်ခဲ့ပြီးအခုအင်းစိန်ထောင်မှာဖမ်းဆီးထိန်သိမ်းထားပါပါ။တည်င်းသမားနှစ်ဦးပြန်လည်ရေးနဲ့ပတ်သက်လို့ပြည်တွင်းပြည်ပတည်င်းမီဒီယာအဖွဲ့အစည်းတွေကတောင်းဆိုနေကြပြီးရိုက်တာတည်င်းနောက်တွေအပါအဝင်မကြခင်ကလည်းအခြားတည်င်းသမားတွေကိုဖမ်းတာစီးတာတွေကြောင့်လက်ရှိမြန်မာတည်င်းလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှာစိုးရိမ်မှုတွေရှိလာကြပါရဲ့ရှင်။